ယောဂီတွေတက်လာလိုက်ခါကြတော့ဘာမှယောဂီတွေပင်မမှုဗျာပြီးတော့ယောဂီတို့ကိုယ်ဟောင်ရှိဦးပဲလိုတဲ့ဆရာကနေကောင်းနေပြေးနေပြီတန်ယောဂီများရဲ့နောက်ဆုံးတစ်ခုသွားကြလို့သူကဆက်တဲ့ယောဂီတို့ဒီမှာဦးဇင်းလူငယ်တွေအတွက်စိတ်ပံပညာနဲ့အဘိဓမ္မာပညာရဲ့နှိမ့်နှောင်းမှုပြဿနာလေးပါဆက်ပြောပေးပါမယ်ဦးဇင်းအခုစာအုပ်ထဲမှာလည်းရေးထားပါတယ်စိတ်ဝင်စားကြလဲကောင်းတယ်နောက်ဆုံးစိတ်ကယောဂိညာကြီးတွေးသိစိတ်ပါတဲ့တယ်ယောဂိတို့တွေးသိစိတ်ကသူကနည်းနည်းသွားပြီသူ့ကိုလည်းပဲကြက်သုံးမျိုးနဲ့ပဲဒါယောဂိတို့နှုတ်တဲ့အောင်ပါရင်ပါအောင်ဆိုကြည့်ကြအောင်ဆိုပဲဆိုလိုက်မနောတံဓမ္မတံမနောဝိညာဏတံမနောတံဓမ္မတံမနောဝိညာဏတံမနောတံဓမ္မတံမနောဝိညာဏတံဆိုလိုက်သုံးကောင်အေးယောဂီများအဲ့ဒါတက်သုံးပါပဲဒီတော့မနောတက်ကယောဂိညာပြီးကြအောင်ဒါကြယောဂိတို့အပြင်းမမရှိဘူးဗျ။ဒါလားဖယားဟောကလေးတို့သိရတာဒီတက်ကအပြင်းမမလို့ခန္ဓာအတွင်းထဲမှာအဲ့ဒီမနောတက်ကဦးဇင်းတို့ယောဂိတို့ယဉ်ကျန်းအလေလောက်မှာနှလုံးအိမ်ဆိုတာရှိတယ်ခရယဝတ္ထုလည်းခေါ်ပါနှလုံးပေါ့အဲ့ဒီနှလုံးမှာယောဂိတို့နှလုံးကြိုင်ထဲမှာလက်တဆွမ်းနဲ့စာပြီးမှဆိုပါတယ်လက်တဆွမ်းဆိုတာလက်တခုပါပဲအဲ့ဒီလက်တခုလောက်ရှိတဲ့ယောဂိတို့နှလုံးတွေးတယ်ရှိတယ်ဒီလက်တခုစာရေးတွေးရရှိတယ်ချိန်လိုက်လို့ရှိရင်အဲ့နှလုံးတွေးတာဒါဥဒ္ဓနယောဂီတို့တွေးတဲ့အခါအဲ့ကောင်ကတွေးတာအဲ့ဒါဟာတွေးတဲ့ယောဂီတို့အဲ့နှလုံးတွေးမှာဒါအကြည့်ယုတ်ကလေးရှိတယ်ပေါ့အဲ့နှလုံးအကြည့်ယုတ်ကလေးဒီဒါအခန္ဓာပဲတဲ့ပြီးတော့ယောဂီတို့ဥဒ္ဓနတို့တွေးတဲ့ယောဂီများဓမ္မာယုံပေါ့အဲ့ဓမ္မာယုံကဒါယောဂီတို့အတူကဒါဓမ္မတက်လည်းခေါ်ပါတယ်အဲ့ဓမ္မတက်ဓမ္မာယုံကဒါအတိုက်တက်ပေါ့ဥဒ္ဓနယောဂီတို့ဆိုကြပါစို့မြင်ပြီးသားအတိတ်ကအစဉ်အတန်အနာရတတိကြောက်တွေးလိမ့်မယ်သာမမြင်သေးတယ်မမြင်ရသေးတယ်အနာဂတ်ကအစင်းအတန်အနာရတာအတွေ့အထိအဲ့ဒါကြီးလဲကြောက်တွေးနေမှာပေါ့အယောင်ကအဲ့ဒီအတွေးအာယုံမှန်တဲ့မြတ်ကိုဓမ္မတက်လို့ခေါ်တယ်ဘယ်လိုခေါ်ပါလဲဓမ္မယုံလဲခေါ်တယ်ယောဂီအဲ့ဒီဓမ္မယုံကအဲ့ဒီလုံးလေးကိုလာတိုက်တယ်ဆိုတော့အဲ့မှာတွေးတဲ့အချိန်ကျောင်းမှန်တယ်ဆိုတော့သူကလာတိုက်နေတာဒီတော့ယောဂီတို့အဲ့လိုလာတိုက်တဲ့ဟုတ်လားဓမ္မယုံဓမ္မတက်ကလည်းယောဂီများသူကဒါသူကြတော့ဘုရားတို့ယုတ်ကျမ်းမို့ယုတ်နုလို့ခေါ်တယ်သူခုမှယုတ်လို့ခေါ်တယ်ဘာယုတ်တယ်ဘာယုတ်နုညံ့တေမွေတယ်အခုယောဂီပြောခဲ့တယ်ဟုတ်လားသကုပတာရယုတ်တို့လို့သောတာပတာယုတ်တို့လို့သူကမကျမ်းတမ်းဘောသိဖို့ခဲရင်းနေပေါ့ဗျအဲ့လိုအာုံနေမှာဒါပေါ်နေတာပေါ့အဲ့သူခုမှယုတ်ဒါကြောင့်သူကလည်းယုတ်တရားပေါ့နောက်ယောဂီကအဲ့ဒီနှလုံးသွေးမှာရှိတဲ့အကြည့်ယုတ်ကလေးကလည်းယုတ်တရားပဲတဲ့ဒါကြောင့်ယောဂီတို့အဲ့ဒီနှစ်ခုကိုဒါကြောင့်ယုတ်တရားဖြစ်လို့သူ့ကိုခန္ဓာပွဲ့ရင်ဘာခန္ဓာပွဲ့ယူဘက်ခန္ဓာပွဲ့လိုက်ယောဂီတို့အဲ့လိုတွေးရင်ယောဂီများကြီးတွေးတာနဲ့သိတယ်လေပေါ်မလာဘူးလားအေးပေါ်ဖို့ဟုတ်လားကိုယောက်ျားကြောင့်တွေးရင်ယောက်ျားဆိုတဲ့အာယုံတန်းကပေါ်လာပြီးသိလိုက်တာပဲအမျိုးသမီးကြောင့်တွေးအမျိုးသမီးအာယုံပေါ်သိလိုက်တာပဲအိမ်ကြောင့်တွေးအိမ်အာယုံပေါ်သိလိုက်တာပဲအဲ့ဒီသိတဲ့စိတ်ကိုဒါယောဂီတို့အပွင့်တက်ခေါ်တယ်အပေါ်တက်ခေါ်တယ်ဒါချင်းပြောရင်မနောဝိညာဏတက်အဲ့ဒါကနေတော့တွေးသိစိတ်လေးပေါ်လာတယ်ပေါ့အဲ့တော့ယောဂီများအဲ့ဒီတွေးသိစိတ်လေးပေါ်လာတဲ့အခါမှာတွေးသိစိတ်နဲ့အတူသောသောကအမြဲတမ်းလိုက်ဖြစ်တဲ့စိတ်တွေခုနှလုံးပါလာပြီတဲ့ယောဂီတို့အဲ့ဒီတွေးသိစိတ်ကိုကြာဘာခန္ဓာပွဲဝိညာဉ်နဲ့ခန္ဓာပွဲလိုက်တွေးသိစိတ်နဲ့အတူပါလာတဲ့စိတ်တွေခုနှလုံးတည်းကအဲ့ဒီအတွေးအာယုံရဲ့အရသာကိုခံစားတဲ့သဘောတရားဝေဒနာစိတ်တွေကြာဘာခန္ဓာပွဲငါတွေးတာဘာလေးပဲဘာအာယုံလေးပဲလို့မှတ်သားတဲ့ပညာစတေတေကြဘာခန္ဓာဖွဲ့ကျန်တဲ့စတေတေငါလုံးကတော့စေတနာဥဆောင်တဲ့ဆက်တွေးဆက်တွေးဆက်တွေးနဲ့တိုက်တွန်းနေပေါ့အဲ့ဒီတိုက်တွန်းတဲ့သဘောတရားကျန်တဲ့စတေတေငါလုံးကြဘာခန္ဓာဖွဲ့ဒီဒါဟုယောဂီများကြီးလောကစကားနဲ့ဒီလိုဆိုကြည့်အောင်လိုက်ဆိုသမ်းမှာနှလုံးတွေးအတွေးအာယုံတွေးသိစိတ်နှလုံးသွေးအတွေးအာယုံတွေးသိစေနှလုံးသွေးအတွေးအာယုံတွေးသိစေဆိုလိုက်သုံးကောင် ญาติโยมเนี่ยอไตแต่ขันธ์น่ะพอจะตีตัวไปနှလုံးတွေးဟာอขันธ์บาเวอตวยอายุงก็တော့อไตแต่บาเด้ตวยดิเสกก็อโปตะกะลีว่าจันทงมาโยคีတို့ยะล่ะผู้โยคีတို့ตาอารมณ์นี้เนี่ยโยคีเนี่ยตะคาได้ปะตัวเลยตา77บาปี้ตัวอยู่อย่างจ้าล่ะปี้ตัวไปโยคีတို့อะล่ะผู้6ยุบพอ36ลีแล้วตรงนี้อะล่ะ77บาโยคีတို့ပြောရုံနဲ့တက်ချင်ပါယောဂီတို့ဘာမှဟုတ်လားကျင်လဲမကျင်တဲ့အနေစာလဲမရှိတဲ့ဖက်နဲ့တက်ချင်ပါကိုကြီးတွက်တောင်းယောဂီတို့ဒါကတော့ဘာမှဟုတ်လားကြီးကြကြမင်းရဲ့ပုံညာမရပါဘူးစာတက်ယုံမဲရှိတယ်ပေါ့အခုယောဂီတို့တိတော့တာယောဂီနဲ့တာအလုံးနဲ့ရှင်ပြီးတော့တိသွားတာငါတိလို့ယောဂီတရားမှတန်ဖို့ရှိတာတကယ်ခံရတဲ့ရောက်သွားတာပေါ့ဒီတော့ဒီနေရာမှာအခုဖြစ်လူငယ်များပါတွေးခေါ်เสียနောက်ကျန်တဲ့ဒီပါရာကြတာနိုင်ငံကြတာများမင်းရင်လည်းဖြစ်တတ်အောင်ပေါ့ဘုနောယောဂီတို့အခုဗုဒ္ဓရဲ့စိတ်ဖြစ်တဲ့နေရာနဲ့သိပ္ပံရဲ့စိတ်ဖြစ်တဲ့နေရာအယူဆအနည်းငယ်ကွာနေတယ်သိပ္ပံဓမ္မတွေကစိတ်ဟာအုံနောက်မှာဖြစ်တယ်လို့မယူဆဘူးယူဆတယ်ဗုဒ္ဓဟောထားတာကစိတ်ဟာဆိုတော့နှလုံးသွင်းမှာဖြစ်တယ်ဒီစိတ်ပြီးတော့ကွာနေတယ်ပေါ့အဲ့ဒါဦးဇင်းတို့အခုဒီနီးကိုကြားခဲ့တဲ့အကောက်ကဝိပဿနာတဏှာဆိုင်ဦးကျင်ကြီးဒီဆရာကြီးကဒီနေ့တော့ပြောပြလို့စုံနာဖို့ကောင်းတယ်တခါတော့တဲ့ဒုပခုတ်ကူဘက်ကိုတဲ့နာမည်ကြီးဓမ္မဂရိကဆရာတော်ဒီပါကြွလာတယ်ကြွလာတော့ဆရာတော်ကြီးဆရာအောင်မရမရောက်ခင်သိပ္ပံတမအောင်မှာနားတော့ဟိုးအပေါ်ကနေပြီးတော့ဒီကြီးတွေပါတဲ့ယောဂီတို့ညွှားချီဖို့တော့ကောင်းတကောင်းပေါက်စားတာပေါ့ဗျာဖမ်းပြီးတော့တက်တင်ပေါ်မှာအဲ့တော့ခန္ဓာကိုယ်ကြီးပြက်ပြီးတော့ခေါင်းထင်အောင်ပြုတ်ကြတယ်ပြုတ်ကြလာပြီးတော့အဲ့ဒီနွားကြီးဘုရားကောင်ကြီးကြီးကြီးနဲ့អော်နေတယ်အဲ့ဒီမှာတင်အဲ့ဒီဓမ္မဂရိကဆရာတို့ကတရားတွေထည့်ဟောနေတာလေသူကစဉ်းစားတယ်သူပြောတာဟာတို့ဤစိတ်ဆိုတာတို့ဘယံဟောရနှလုံးသွေးမှာဖြစ်တာနှလုံးသွေးဟာတရားဟုတ်ခန္ဓာကိုယ်ထဲမှာအခုနွားကြီးဘိုးတို့ကောင်းကြီးဟာတဲ့ခန္ဓာကိုယ်မရှိတော့ဘူးတဲ့ခေါင်းတင်ပြက်ကြလာတာအဲ့ဒါမသိပဲနဲ့အတန်ထွက်អော်တယ်ဆိုတော့ဒါအော်တဲ့စိတ်ရှိတယ်ပြီးတော့သိပ္ပံဆရာတွေသကားကပိုးမှန်မထင်နဲ့တဲ့ကိုယ်လည်းမရှိပဲနဲ့ခေါင်းကြီးကអော်တယ်ဆိုပြီးတော့အဲ့ဒီတိုင်းအဲ့ဒီဆရာတော်ကြီးကပြောသွားတယ်ကျွန်တော်တို့ရှိနေရုပ်တို့လက်တွေ့ရှာမှဒါအချိန်မှန်ပေါ့တာအဲ့ဒါဆရာကြီးကငါလည်းစဉ်းစားတယ်ခွာတယ်ဘုရားဟောကဘယ်တော့မှမမှားဘူးအဲ့နဲ့ငါဒီနေ့ကြတော့လက်တွေ့တိအောင်ငါအမြဲတမ်းတတိကတနေ့ကြတော့ငါလည်းပဲအဲ့လိုတွေ့ရတယ်သူအတင်နေပြန်အောင်အနေနဲ့ချင်းမှာအဲ့လိုပဲယောဂီတို့သူတို့ဘက်ကငါကြီးဘိုးတို့ကောင်ကြီးရှိတာအကြီးကြီးတယ်အမဲကြီးတယ်အဲ့ဒါတော့အဲ့လိုပဲကြီးတဲ့ကောင်ကကိုကြီးကိုပေါက်ထားတော့ခေါင်းပြောက်တယ်ကြားလိုက်တယ်ဟောတာပဲကြီးကြီးနဲ့အေးလက်တွေ့တော့တွေ့ငါကြည့်မယ်ပေါ့တခါတည်းဆရာကြီးရတာသူထပြီးယောဂီတို့တခါတည်းရတာအဲ့ကောင်တုံးနေပြီတဲ့ဒီကကြည့်တယ်ယောဂီတို့အဖြေပေါ်တယ်အဲ့ဒါတဲ့ဘယ်ဖရာဟောမှလဲမတော့နဲ့အဲ့ဒီငါကြီးဘိုးတို့ကောင်ကသူခန္ဓာယောဂီတို့ကအဆင့်အ30ရှိတာကိုကောင်းပိုင်းအလေပိုင်းအမိပိုင်းလို့၃ပိုင်းရှိအဲ့တော့အပေါ်ရင်ချင်းယောဂီညာတို့ကအလေပိုင်းကပြောင်းကောင်းနေဟုတ်လားနောက်ကအမိပဲဘုန်းကြီးယောဂီကကိုကြီးလို့ထင်တာပေါ့တကယ်ကြတော့အဲ့ဒီနှလုံးသားရှိတဲ့ယောဂီတို့အလေပိုင်းကသူကကောင်းနေတတ်တယ်ကြီးဖောက်သားလိုက်ဖြတ်သားလိုက်ယောဂီအောက်ပိုင်းထင်ပိုင်းကြီးလည်းသားလိုက်တယ်အဲ့တော့ပြောတော့လန်ကြီးတော့မှရုပ်ပလက်လန်ကြီးလက်တော့မှခါတယ်။ပွားကြည့်လို့မများခေါင်းမထင်ရဘူး။ပလက်လန်ကြီးမှသူခေါင်းတော့မှကိုတဝက်ကျန်တယ်။ကိုပိုင်းပေါ့နှလုံးသားရှိတဲ့ကိုပိုင်းကျန်တယ်။ကျက်သွားတာအမိပိုင်းကျက်သွား။ဒါကြောင့်ဖြစ်ချင်းမပေးတာ။ဒါကြောင့်ဘုရားဟောတဲ့အတိုင်းနှလုံးသွေးမှာခရယဝတ္ထုမှာသိစိတ်ရှိတာအမှန်ပဲလို့ကျားကြီးချင်းပြပါမယ်။ပြီးတော့ဒီချက်နဲ့ပတ်သက်ပြီးတော့လည်းပဲဦးဇင်းတို့ကလည်းခုကုသနာပြုပါတယ်။ပြီးတော့ယောဂီတို့ဒီသူတို့ပြောတဲ့ဟာကလည်းအမှားကြီးတော့မဟုတ်ပါဘူး။ဘုရားယောဂီတို့သီးစိတ်ယောဂီများအခု6ပါးရှိတဲ့အထဲမှာယောဂီတို့သီးစိတ်5ပါးကခေါင်းနဲ့အနည်းဆုံးပဲဟုတ်တယ်မဟုတ်လား။ယောဂီတို့မျက်စိကလည်းခေါင်းနဲ့မပါဘူးလား။နားကလည်းခေါင်းနဲ့မပါဘူးလား။နှာခေါင်းကလည်းခေါင်းနဲ့မပါဘူးလား။ကြားလည်းခေါင်းနဲ့မပါဘူးလား။ယောဂီကကိုယ်လည်းယောဂီတို့ကခေါင်းနဲ့မှပါတယ်ဟုတ်တယ်မဟုတ်လား။ခေါင်းထင်သိတာ။ဒီတော့ယောဂီတို့သီးစိတ်5ပါးဒီမှာသွားပြီးတော့အဖြစ်များတာ။အဲ့တော့ယောဂီတို့ကအနည်းဆက်သွင်းနေရာကိုဖမ်းပြီးတော့သိပ္ပံပညာကအုံနောက်မှာတိတိဖြစ်တဲ့ရုပ်ပြောတာရုပ်တာမှားတော့မှားပါဘူးဒီမှာတိတိကဖြစ်တာပေါ့မျက်စိမှာတိတိဖြစ်တာဒါမဲ့လို့တကယ်တကယ်ယောဂီနေတွေးတဲ့အခါယောဂီတို့တွေးတိတိကယောဂီတို့နှလုံးသားမှာတော့ဖြစ်တာ ဒါယောဂီတို့သိကြပါလို့အိခံဒီမှောင်သွားကြပါမှာလားမြင်လည်းမမြင်ရတော့ဘူးကြားလည်းမကြားရဟုတ်လားအနံ့လည်းမသိကြသားလည်းမရှိရှိတာလည်းယောဂီတို့ကလေးမထမ်းယောဂီတို့တွေးတဲ့အာယုံတစ်ခုပဲရှိတာအဲ့ဒီရှင်ယောဂီတို့ဟောဒီနှလုံးကအလုလုရတာဟုတ်တယ်မဟုတ်လားပြီးတော့အတိတ်ကနှလုံးမှာဖြစ်ပါတယ်အတိတ်ဟာယောဂီဒီမှာပဲကြည့်တာပါပြီးတော့သူတို့ကတော့ယောဂီတို့အတိတ်ရောအတိတ်ရောပုံနာမှာဖြစ်တယ်လို့ပဲသိပါမြန်လေယူတယ်ဒါယောဂီတို့အခုသူတို့ရဲ့အယူဆယောဂီတို့အခုပေါ်နေတဲ့ယောဂါတစ်ခုကအဲ့ဒီသိပ္ပံဆရာရဲ့အယူအဆကိုဖြည့်ဆည်းပလိုက်ပါအခုနိုင်ငံသားမှာကိုမဆိုတဲ့ယောဂါတခုပေါ်နေတယ်။ဒါဦးဇင်းကသူစာတော်ထဲမှာဖတ်ထားတယ်ပေါ့။ဓမ္မပုံတော်ကိုဖတ်ယူတယ်။သူတို့အံ့ဩတဲ့ယောဂါယောဂီ။အဲ့ဒီကိုမယောဂါတွေဟာသူကအုံနောက်လုံးဝအလုံးမလုပ်တော့ဘူး။မြင်တာကြားတာနားတာယောဂီစားတာခိတာလုံးဝမသိတော့ဘူး။သူပြီးတော့မသိဘူး။နှလုံးရတော့ဖွင့်လာတာကလည်းသူမသိတော့မြင်တယ်လည်းမသိတော့ဘူး။ဒါနဲ့ယောဂီတို့နှလုံးကိုတော့သွားခြင်းရောနှလုံးသားရောပုံတော့မသိဘူး။အဲ့ဒီရုပ်တို့အဲ့ဒီဟာမျိုးတို့အသေးလို့မတတ်မှတ်နဲ့ကြာဝတာဒီတိုင်းကြီးလေအစာတွေပိုက်နေပြင်းပြီးတော့ပဲခါတချို့တို့နှစ်ပေါင်း၆နှစ်နှစ်လို့အဲ့တိုင်းပြလိုက်ကြည့်တယ်တော်တော်ဆိုးရယောဂါလို့အဲ့တော့ကိုမယောဂါလို့ခေါ်တယ်ဒီရုပ်တို့သူတို့ထင်တယ်လို့ဟောလာအသေးသေးလို့ခေါ်တဲ့အဲ့ဒါအသက်ဝိညာဉ်စိတ်မျိုးဟာအုံနောက်မှာသာဖြစ်တယ်လို့ယောဂီများအခုအုံနောက်ကအလုံးမလုပ်တော့ဘူးသူတို့တည်တယ်လို့တတ်မှန်တယ်ဟုတ်တယ်မဟုတ်လားသူတည်တယ်လို့တတ်မလို့မရအောင်မတည်ဘူးတဲ့နှလုံးကအလုံးလို့ဆိုအဲ့နှလုံးမှာသိသိရှိလို့ဆိုတာဒါကြောင့်ဖရာဟောတာမမှန်ဘူးလားအေးဒါပြောတော့လက်တွေ့ပေါ့နော်။ဒါယောဂီတို့တစ်ခုနဲ့ခုယောဂီများတို့ဆက်ဆံမှုတော့ရှိပါတယ်။အဲ့တော့ဥမာပေးရင်ဘူဒီတင်လို့ပေါ့ယောဂီများ။ဘူမြန်ယောဂီတို့ဘူဒီတင်ပြီးတဲ့အခါမှာယောဂီတို့အပေါ်ရန်ကြည့်မယ်ဆိုဟာအပင်ဟာတန်လို့ဘူဒီတွေအတိကြီးတာလို့မပြောပါဘူးလား။ယောဂီတို့အဲ့ဒီသိပ္ပံပညာရှင်ကသိပ္ပံရဲ့အယူဆရာပြီးသေးတဲ့ဟာကောင်းမှဖြစ်တဲ့တော့ယောဂီတို့ရဲ့အဲ့ဒီဘူဝင်ကအတိကြီးကြီးတဲ့အခါမှာဘူးပင်အာကောင်းလို့လို့ပြောတယ်ယောဂီတို့ကမှန်းတော့မှန်ပါတယ်မှားပါဘူးဆိုတော့ယောဂီတို့ရေအဲ့ဒီဘူးပင်ယောဂီတွေအမြင့်မကောင်းရင်ဒီအတိအကျလို့ရမှာအဲ့ဒီယောဂီတို့ပင်စီနဲ့အမြင့်ဟာအမြင့်ကပိုအဓိကမကြဘူးလားအေးယောဂီများမြတ်စွာဘုရားကဟောဒီနှလုံးကနေပြီးတော့သိစိတ်ပေါ်တယ်ဆိုတော့ယောဂီတို့အဲ့ဒီဟုတ်လားဒါအမြင့်နဲ့တူတဲ့နှလုံးကိုသွားပြောတာနော်ဒါကြောင့်ယောဂီတို့ဘူးတူတူတဲ့အခါမှာပင်စီလဲလိုတယ်အမြင့်လဲလိုတယ်ဟုတ်တယ်မဟုတ်လားအဲ့ယောဂီတို့တိတဲ့ဖြစ်တဲ့နေရာမှာမှတ်လိုက်ပေါ့ဟုတ်လားဒီယောဂီတို့ရောအုံနောက်လဲလိုပါတယ်နှလုံးလဲလိုပါတယ်ဟုတ်လားဆိုတော့နှလုံးကအတိတ်ကဝါဒနာဒီလိုယူအောင်ဟုတ်လားဒီဒါကတိတဲ့နဲ့ပတ်သက်ပြီးတော့ဒါဖြစ်လူငယ်များလဲဒါဘုဒ္ဓရာယောင်ပြောပြခြင်းပါဒါတဲ့ယောဂီများရေဒါဘုဒ္ဓတို့တက်ဆက်ချေပါလဲကိုယ်မီယောဂီမှာခန္ဓာ၅ပါးဖြစ်ုံပြတ်ပုံလဲသိသွားပြီနော်အဲ့လိုသိသွားရင်ယောဂီတို့ရှေ့ဆက်ပြီးတော့သိရမှာကပိစီယပရိဃဉာဏ်နဲ့ပါဉာဏ်နဲ့အောက်ဆုံးမှာကြည့်လိုက်အောက်ဆုံးအခွက်လေးပေါ့အခုယောဂီတို့ဒါမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းထိတိုင်းသိတိုင်းတွေးကြံတိုင်းပေါ့ဒါကြောင့်ယောဂီတို့သွားသွားရှုနည်းလေးတောင်ပြောဖို့ကျန်တယ်ဒါကြောင့်ယောဂီများကြီးဘာပဲတွေးတိုင်းတွေးတိုင်းဘယ်လိုရှိမှာခန္ဓာ၅ပါးအနေစာဟုတ်လားငါတို့တွေးတယ်နဲ့ခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်သွားပြီဒီလိုရှုရမယ်အဲ့တော့အဲ့ဒီခန္ဓာ၅ပါးယောဂီတို့ပါပိုင်နေနေသိပြီးသွားရင်တဲ့နောက်ထပ်ပိစိယပရိခဉဏ်မှာပိုင်သွားရင်အဲ့ဒီပုဂ္ဂိုလ်ကိုသုလသောတာပန်လို့ခေါ်တယ်ဘယ်လိုခေါ်လဲဝိသုတိမံအိမိနာပနာညာနေနသမ္မနာကတောဗုဒ္ဓသာသနေလတ္တသာသောလတ္တပရိခောနေတဂတိကောသုလသောတာပန်သောနာမဟောတိအိမိနာပနာညာနေနနာမရူပပရိစ္ဆေဒဉဏ်ပိစိယပရိကဉဏ်နှစ်ပါးနှင့်သမ္မနာကရတပြည့်စုံသောအရိယနာဝကအရိယတပိပိဘုရားသာတရိမြတ်စွာဘုရားနာသနာတော်၌လတ္တသာသောယံသောအသက်ရှိပေါင်းရှိသည်လတ္တပရိထောယံသောထာဝတရားရှိသည်ဖြစ်၍နိဒဂတိကောဂတိငယ်သည်ဝါကောင်းရန်သူဂတိတို့ရောက်သည်သုလသောတာပန်သောနာမသုလသောတာပန်မည်သည်ဟောသည်ဖြစ်၏တဲ့ဥဒတိမထက်တမ်းမှာဖွင့်ထားတယ်ဒီယောဂီတို့ခုသုလသတ္တံဖြစ်ဖို့ယောဂီတို့တစ်ချက်ပဲကြံနော်လားအခုယောဂီတို့တွေကမြင်နှင်းကြားနှင်းနာနှင်းစားနှင်းထိနှင်းသိနှင်းယောဂီတို့ဟောခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြီးတော့ပြက်တာပဲငါလည်းမရှိလူလည်းမရှိဒါကြောင့်မှပုဂ္ဂိုလ်တော်ကမရှိလို့ရှင်းမသွားဘူးလားအေးနောက်ထပ်ဉာဏ်မျိုးရံယောဂီတို့ဒါလက်ကမောင်းကတ်တော့ဝန်းတာတရားကြီးပေါ့အဲ့ဒီဉာဏ်ကိုပိစိယပရိခဉာဏ်ပါတဲ့တော့မြန်မာလူတို့ယောဂီတို့ရေခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ခြင်းရဲ့အကြောင်းကိုသိသိပြီးသိတဲ့ဉာဏ်ကိုပိစိယပရိခဉာဏ်လို့ခေါ်ပါတယ်ဒီတော့အချင်းချင်းမှတ်အမှာကခန္ဓာ၅ပါးဖြစ်ခြင်းရဲ့အကြောင်းကိုသိသိပြီးသိတဲ့ဉာဏ်ကိုပါဉ္စပိစိယပရိခဉာဏ် ဒီတော့ယောဂီတို့ပိစီယပရိခဉဏ်ဟာမပြောမီယောဂီများကြီးအဲ့ဒီဉဏ်နဲ့အဆက်အဆက်ပေါ့လေယောဂီအတွေ့အကြုံပြောအောင်ဘုရားတို့ယောဂီတို့ဒီတရားကိုမသိမီခြင်းကယောဂီများကြီးဟောဒီလူထုတဲ့တရားဒီခန္ဓာ၅ပါးကိုတချို့ခရိယံဘာသာကသာဝရဘုရားကဖန်ဆင်းတယ်လို့မဆိုဘူးလားအစ္စလမ်ဘာသာကြတော့လဲအလားအရှင်မြတ်ကြီးကဖန်ဆင်းတယ်လို့မဆိုဘူးလားသင်္ဓုဘာသာဝင်ကြတော့သူတို့မြန်မာကြီးကနေဒီလူတွေကိုဖန်ဆင်းတယ်လို့မဆိုဘူးလားအေးဦးဇင်းတို့ဖြစ်လူနေဗုဒ္ဓဘာသာအများစုပေါ်ဒီဝဒနာမသိတဲ့ပုဂ္ဂိုလ်များကြတော့ငါတို့ဟောဒီလူဆိုတဲ့ခန္ဓာ၅ပါးဖြစ်အောင်အပေနဲ့အမေကဖန်တီးတာဒီလိုမဆိုဘူးလားယောဂီတို့ဝိပဿနာဉာဏ်နဲ့ကြည့်ရင်အဲ့ဒီအဆိုတွေအကုန်လုံးအမှားကြီးတယ်သာဝရဘုရားကတည်းကဒီလူခန္ဓာကိုဖန်ဆင်းလို့မရပါဘူးတဲ့အန္တအချင်းများကလည်းဖန်ဆင်းလို့မရပါဘူးတဲ့ယမကလည်းဖန်ဆင်းလို့မရပါဘူးတဲ့အမေဖေကလည်းဖန်ဆင်းပြီးလို့မရပါဘူးတဲ့အမေဖေကတော့ပြတယ်မဟုတ်ပါဘူးဒါဆိုရှင်ဗျာရေကျန်းတဲ့ဟာရေထားပါတော့အမေဖေကနေလှုပ်ပေးတာမဟုတ်ရင်ဘယ်သူလှုပ်ပေးမလဲဒီယောဂီတို့မှတ်တာအဲ့ဒီမှာယောဂီကြည့်လိုက်လို့ရှိရင်ခန္ဓာ၅ပါးအတိတ်အကြောင်းသုံးပါတွေ့လိမ့်မယ်အဝိဇ္ဇာတဏ္ဍာကံပါတယ်တဲ့အဲ့ဒါယောဂီတို့ခန္ဓာ၅ပါးလှုပ်ပေးတဲ့တရားခံအဲ့ဒီသုံးပါပဲခန္ဓာ၅ပါးရဲ့ဒုက္ခကိုမသိတဲ့အဝိဇ္ဇာခန္ဓာ၅ပါးကိုလိုချင်တဲ့တဏ္ဍာခန္ဓာ၅ပါးရအောင်ကုသိုလ်အကုသိုလ်လုပ်တဲ့ကံစေတနာလဲခေါ်တယ်အဲ့ဒီသုံးမျိုးကဒီခန္ဓာဖန်တီးပြတာပါဗျာဘယ်သူမှဖန်တီးပြတာမဟုတ်ဘူးဒါဆိုရှင်ဗျာအဖေမင်းကဘယ်လိုပတ်သက်လဲဆိုအဖေမင်းကတော့ဒါသူကဘေးကအယံမှာပဲတဲ့အဓိကမကြပါဘူးတဲ့ဒါဆိုယောဂီတို့ဘုရားတို့ယောဂီတို့တရေတီတဲ့အခါမှာအင်္ဂါ၃ချက်တဲ့မိခင်ဒီရာတိပန်းပွင့်တဲ့ချိန်ဖြစ်ရမယ်။မိခင်နဲ့ပါခင်ပျော်ပါတဲ့ချိန်လည်းဖြစ်ရမယ်။အဲ့ဒီချိန်မှာဒီမိခင်ဝမ်းထဲမှာတရေတီမဲ့တရေသားဟိုဘွားကစုတည်စေတည်စေကလည်းဖြစ်ရမယ်။အဲ့ဒီသုံးချက်နဲ့ညီမရုပ်တွေတရေလန်းကြည့်ပါတယ်။ဒီတော့သုဒ္ဓရောဂိညာကြီးမိခင်ဘလို့ပဲရာတိပန်းပွင့်ပင်ဖခင်နဲ့ဘလို့ပဲပျော်ပါပျော်ပါတဲ့ဒီမိခင်ရဲ့ဝမ်းထဲမှာတရေတီမဲ့တရေသားလေးကဟိုဘွားကစုတည်ခြင်းတည်ခြင်းမရှိယောဂီတို့ဘလို့မှတည်မဖြစ်ပါဘူးဟုတ်လားယောဂီတို့အဓိကကံပါပဲတဲ့အဲ့ဒီကံတော့ကအဝိဇ္ဇာတဏ္ဍာကခြံထားတာပေါ့ဒါယောဂီတို့လူလောကအနေနဲ့ဆိုတော့ဒါကယောဂီတို့မမြင်ရတော့ထားတော့ဒါတော့ရှင်ပြားအရှင်ပြားပြောတဲ့ကံဆိုတာလည်းမမြင်ရဘူးကျန်တဲ့နှစ်ခုကခြံကြတဲ့ယောဂီတို့တခြားပုံတွေကြကြအောင်ဆိုကံယောဂီတို့မြတ်စွာဘုရားကိုကိုဝင်ကြီးကြပြီးတော့ဆွဆွတဲ့စိန်သမာနာကြားဖို့တယ်မဟုတ်ယောဂီတို့သူ့မှာအမေနဲ့ဖေမရှိဘူးသူကလေမကြီးပင်ရနဲ့မွေးလာမကြီးပင်ကွာကြလူဖြစ်လာတာကံယောဂီတို့အဖေနဲ့မရှိသေးရဲ့ဒီရောက်တာကြောင့်ယောဂီတို့အဖေနဲ့အမေလုတ်ပေးခြင်းမဟုတ်အဝိဇ္ဇာတဏ္ဍကံလုတ်ဝေးတာမသေးကြဘူးလားယောဂီတို့အဲ့ဒါမှကြတော့တာသံသေးတစပဋိပန္နေခေါ်ပါတယ်ခိစက်ကြီးကပ်ပြီးတော့ဖြစ်တာပေါ့ဘာမှမွေးရတာမဟုတ်ဘူးနောက်ယောဂီတို့ဝေလူဝေဒီဆိုတဲ့မင်းသမီးဆိုရင်ဒါဝါးပင်မှာတည်တည်တာနောက်ဘဒုမဝေဒီဆိုတဲ့အမျိုးသမီးဆိုရင်ဘဒုမကျောင်းမှာတည်တည်တာဘာမှဖေးမရှိဘူးမရှိဘူးအဝိဇ္ဇာတဏ္ဍာကံလုပ်ပြီးတာဟုတ်လားငါယုတ်တော်တိတဲ့အောင်ကြောင်ကနတ်ကြီးသွားကြည့်ယုတ်တော်တရေမှနိုင်မှာမတည်ရပဲနဲ့နိုင်မှာကိုယ်ဝင်မတည်ဘူးဆိုကြပါစို့ဗျာဟောနတ်သားနဲ့ပြီးရှိမယ်ဆိုလို့ရှိရင်မိမိတို့မိဘဖြစ်မဲ့နတ်သားနတ်သမီးရဲ့ရင်ဝင်အနည်းနာမှာယုတ်ပြီးတော့နတ်သားဆိုရင်ဆက်ကြောင်းအသက်20ရွယ်ဘွားကနေဖြစ်ပါနတ်သမီးဆိုရင်ဆက်ကြောင်းနေရဘွားကနေဖြစ်တယ်ကဲယုတ်ပြီးတော့တရေကြည်လေးရလားဆိုတော့မတည်ဘူးအဲ့တော့အဲ့နတ်သားနတ်သမီးရဲ့ဘယ်သူလုပ်ပြီးတော့ဆိုရင်အဝိဇ္ဇာတဏ္ဍာကံလုပ်ပြီးတာပဲဘယ်သူလုပ်ပြီးလဲသူတို့ပဲယောဂီများနတ်ပြည်အောင်လဲအဝိဇ္ဇာတဏ္ဍာကံမယ်လူပြည်အောင်ယမဖြစ်အောင်အဘယ်ဘုံသားဖြစ်အောင်ဒါယောဂီတို့သူတို့လုပ်ပေးနေတာယောဂီတို့အဲ့လိုအမြင်ရှင်းသွားတာကိုယောဂီတို့ဒါပိစိယံပရိက္ခဏံခေါ်တယ်အော်လက်ဆံတတ်တော့ငါတို့ဒီယုတ်ခန္ဓာနာမ်ခန္ဓာအလုံးကိုခန္ဓာဒုက္ခမသိတဲ့အဝိဇ္ဇာခန္ဓာလိုခြင်းနဲ့တဏ္ဍခန္ဓာရောက်ကြိုးစားတဲ့ကုသိုလ်သီရဏဒီအဝိဇ္ဇာတဏ္ဍာကံသုံးပါးကြောင့်ခန္ဓာကြီးဖြစ်လာတာပဲဘယ်သူမှဖန်တီးပေတာမဟုတ်ပါလားလို့ယောဂီများကြီးဉာဏ်နဲ့ရှင်းရှင်းလင်းလင်းပြပြသားသားယုံကြည်ကြည်လက်ခံသွားတာကိုသိသွားတာကိုပိစိယပရိက္ခဉာဏ်ပါတဲ့တော့အခုယောဂီတို့ရှင်းမသွားဘူးလားယောဂီတို့ဖြေတဲ့ယောဂီတွေအခုလူ့ဘဝခန္ဓာ၅ပါးဘယ်သူလုပ်ပေတာတော့အဝိဇ္ဇာတဏ္ဍာကံဒီနေ့မှာယောဂီတို့ဘုဒ္ဓဇင်းတွေမဖြေနိုင်မင်းနဲ့အဲ့လိုသုလတောတာပံအဆင့်ရှိတဲ့ပုဂ္ဂိုလ်သာဖြေနိုင်တဲ့မေကုံးလေးတစ်ခုမေးကြည့်အောင်အဲ့ဒါယောဂီတို့ရေ ဒီမိကုံကိုတကယ်အဘိဓမ္မာဆရာကြီးတယောက်ပေါ့ရန်ကုန်မှာအဘိဓမ္မာပြနေတဲ့ဆရာကြီးတယောက်ကဘုရင်ရဲ့ဒီပခုတ်ဝိပဿနာသင်္นานသားလေးတယောက်ကိုမေးတာအဲ့ဒီနာမည်ပခုတ်ကူပါမတော်နာလေးဒီဟောဦးတို့ဒီဆရာကြီးကလည်းဒီဘုရင်ဝိပဿနာသင်္นานကိုပခုတ်မှာပြနေတာနှစ်ပေါင်းရောပြီးတော့55နှစ်ကျော်သွားပြီလွတ်လပ်ရင်မရခင်ကစာပြနေတယ်ခုတော့ဆရာကြီးမရှိတော့ပါဘူးသုံးတာပဲ20 25နှစ်လောက်ရှိပါတယ်သူကဘဲမှလည်းတော့မတော်ကြောက်ရဲပခုတ်ကနေတမျိုးလေးပဲပြပေးတာဒါကွေးလေးကြံကလေးဦးတို့မှနားတယ်အဲ့တော့သူတို့ကြီးတရားရန်ကုန်ရောက်သွားရောက်ပြီလေရောက်သွားတော့ဘဖို့ဝိပဿနာသင်္นานကျောင်းကိုလည်းရန်ကုန်ဘက်ကတရားကြီးတွေကြားပြီးတော့သူတို့ကြည့်နော်မေးတယ်ရောက်တော့ကြည့်ဒီလိုတွေ့တော့ဒီလိုဟာဘာမှစာမတက်ဘူးတော်လာတယောက်ဆိုတော့ဒီဝိပဿနာသင်္นานအနေနဲ့နာကြအောင်ဆုံးအဲ့တော့မောင်ကြီးပဲရတယ်ကျွန်တော်ဘဖို့ကူကပါဟာဘဖို့ကူဆိုရင်ဘဖို့ဝိပဿနာသင်္นานတက်ဘူးလားတက်ဘူးတယ်နာဘူးပါလေအေးမင်းတို့ဘဖို့ဝိပဿနာသင်္นานနာမည်ကြီးတယ်ကွာငါမေးမယ်တဲ့ဒီတမဆရာကြီးကရန်ကုန်ကျင်းမိပါတဲ့ကျွန်တော်သိတယ်တော့ဖြေမှာပေါ့တဲ့ကျွန်တော်တို့ဆရာတင်တာကျွန်တော်ညံနေပြေးသလားဖြေဒီလိုกว่าတဲ့မင်းဖြေတဲ့နဲ့ခန္ဓာ၅ပါးဟာမြဲသလားမမြဲဘူးလားဒီလိုမေးလိုက်ယောဂီတို့ဘယ်လိုဖြေမှာအေးယောဂီတို့ဒါကတော့ဗုဒ္ဓဘာသာနဲ့မိပါဖြေနေတယ်ဟုတ်တယ်မဟုတ်လားဟုတ်တော့အနိစ္စဒုက္ခအနတ္တကအမြဲတမ်းမရိစ်တာဟုတ်ပြသိတယ်မသိတာအပါတာဒီလိုစိတ်နေတာဒါတော့မမြဲဘူးလို့ဖြေယောဂီတို့ဟိုကဒီမေးခွန်းအတိကမေးချင်မှာမဟုတ်ဘူးဒါခင်းလိုက်တဲ့မေးခွန်းဟုတ်လားပြည့်စက်နေတယ်အေးဟုတ်ပြီတဲ့ငါသိကျင်တာဒီအချိန်မဟုတ်သေးဘူးကွာအဲ့ဒီခန္ဓာ၅ပါးဟာဘာအကြောင်းမမြဲရတာလဲအဲ့လိုဆက်နေတယ်ဒါယောဂီတို့ဒီမေးခွန်းညာဆက်မသွားဘူးဆက်သွားယောဂီတို့ဆက်သွားတယ်ဒါယောဂီတို့ငါတွေးနေယောဂီညာမသိတဲ့ပုံဒီလိုမရတော့ယောဂီတို့ငါတွေးနေတိတဲ့ပုံညာဖြေအခုကျွန်တော်အဲ့တော့တာလေးဖြေလိုက်မယ်ဆရာကြီးတဲ့ကျွန်တော်သိတယ်လို့ဖြေရတယ်ဖြေပါတယ်မင်းသိတယ်လို့ဖြေဆရာကြီးတဲ့ကျွန်တော်တို့အခုခန္ဓာ၅ပါးကိုဖြစ်အောင်လုပ်ပေးတဲ့တရားခံကအဝိဇ္ဇာတဏ္ဍံသုံးပါပါအတိတ်ကြောင့်ပေါ့ပြစ်စုံပါကြောင့်ကတော့ဒါဘုရင်တို့အာဟာရဖန်တာအနံယုတ်ပေါ့အဲ့တော့ဆရာကြီးညာတဲ့ဒီခန္ဓာဖြစ်အောင်လုပ်ပေးတဲ့အဝိဇ္ဇာတဏ္ဍံဆိုတာနံတရားတွေပါတဲ့အဝိဇ္ဇာဆိုတာဟာခန္ဓာဒုက္ခမသိတဲ့မောဟစရိတ်တွေကိုရပါတယ်တဲ့ခန္ဓာလိုခြင်းနဲ့တဏ္ဍဆိုတာလောဘစရိတ်တွေကြောတာပါဒီလူခန္ဓာရအောင်ကုသိုလ်ပြုတာကိုတော့စေတနာလို့ခေါ်တယ်စေတနာစရိတ်တွေရပါတယ်ဒီဆရာကြီးခင်ဗျားအဲ့ဟောဒီနန္တရားမှန်တယ်များတဆက်ကံမှာအရင်မောင်းဒေဒီတိတ်ပြည့်နေတာပါသူတို့ကမမြဲပါဘူးအဲ့တော့မမြဲတဲ့အဝိဇ္ဇာတဏ္ဏကံကခံပြီးပြည့်တဲ့ဒီခန္ဓာ၅ပါးဘယ်လိုလုပ်မြဲတော့မှာလဲဆရာကြီးရုပ်တို့ရှင်းမသွားဘူးဒါကြောင့်ဆရာကြီးခင်ဗျားတဲ့ဒီခန္ဓာ၅ပါးဖြစ်အောင်လုပ်ပြီးလိုက်တဲ့အဝိဇ္ဇာတဏ္ဏကံဆိုတဲ့မိခင်ကြီးကိုယ်တိုင်ကအဝိဇ္ဇာတဏ္ဏကံကိုယ်တိုင်ကမမြဲတဲ့တရားဖြစ်လို့ဟောဒီခန္ဓာ၅ပါးလည်းမမြဲပါဘူးတန်ရုပ်တို့မကောင်းဘူးလားဒီရုပ်တို့အဆင်မြင်ပါပြီနော်။ဒါရုပ်တို့ခုတိသွားပြီ။ဩဟုတ်တာပေါ့။ခန္ဓာ၅ပါးပဲမြဲပြီတော့သူ့လှုပ်ပေးတဲ့တရားကိုယ်တိုင်ယောဂညာမြဲရဲ့လား။အိုးအမြဲတမ်းပြင့်နေတာဟုတ်လား။ပြီးတော့အမြဲတမ်းပြင့်နေတဲ့တရား၃ပါးကလှုပ်ပေးတဲ့ခန္ဓာယောဂဘယ်မှလာရုပ်မြဲတယ်မလို့အမြဲတမ်းပြည့်ပြတ်တော့ပါပေါ့။အပြည့်မိခင်ရမွေးတဲ့သာသမီယောဂအပြည့်ပြန်မွေးတယ်ပေါ့နော်။ဒီသဘောလေးပဲ။အဲ့ဒါယောဂီတို့အဲ့ဒီဟာကိုအသေးစိတ်သွားကြရအောင်။အဲ့ဒီပြည့်စရာပရိက္ခဏညာယောဂအကွက်လေးကြည့်ပါယောဂီတို့။ကြည့်တော့ယောဂီများကြီးပထမဆုံးအကြောင်းမှာယူဘက်ခန္ဓာလို့ရေးမထားဘူးလားအေးနောက်ဟိုဘက်ကိုယောဂီများသွားတော့အတိတ်အကြောင်းအောက်မှာအဝိဇ္ဇာတဏ္ဍာကံလို့ရေးမထားဘူးလားအေးအဲနောက်ဆုံးရောက်ရမှာတင်ပစ္စုပန်အကြောင်းမှာကြတော့အာဟာရလို့ရေးမထားဘူးလားနောက်ယောဂီတို့ခန္ဓာတစ်ပါးစီရဲ့အကြောင်းတွေကိုပေါ်မှာနော်အဲ့တော့ယောဂီများအဲ့ဒီအကြောင်းလေးကြည့်ပြီးတော့လိုက်ဆိုတမ်းမှာယူဘက်ခန္ဓာဘာကြောင့်ဖြင့်အတေအကြောင်းပိဿုပံအကြောင်းနှစ်ပါးကြောင့်ဖြစ်အတေအကြောင်းကဘသူတွေလဲအဝိဇ္ဇာတဏ္ဍကံပိဿုပံအကြောင်းကဘသူတွေလဲအာဟာရဟောယောဂီတို့ဒါတပါးစီအတေအကြောင်းပိဿုပံကြောင့်ခွဲလိုက်တာပေါ့ဒီတော့ယောဂီတို့ဖြေစမ်းယူဘခန္ဓာဖြစ်ခြင်းရဲ့အတိတ်အကြောင်းဟာဘာလို့ပါလဲအဝိဇ္ဇာတဏ္ဍာစံဒီယောဂီတို့အတိတ်အကြောင်းကယောဂညာခန္ဓာ၅ပါးအပေါ်အတူတူကြည့်ပါဟုတ်လားခန္ဓာ၅ပါးလုံးအဝိဇ္ဇာတဏ္ဍာစံကြောင့်ကြည့်ပဲအတိတ်အကြောင်းကိုတော့မျက်စိမိတ်တာကြည့်ဒီလိုပဲမလွဲဘူးတို့ပိဿုပံအကြောင်းကြတော့ကြွာသွားလိမ့်မယ်ဟောယောဂီတို့ယူဘခန္ဓာဖြစ်ခြင်းရဲ့ယခုပိဿုပံအကြောင်းကဘာတဲ့တော့ဟောယောဂီတို့ဒီယုတ်ခန္ဓာယောဂညာကြီးဖြစ်ဖို့အတွက်ဆက်ကြည့်ဖို့ယောဂီတို့အာဟာရတွေမစားရဘူးလား ဒါကြောင့်ယောဂီများဟောဒီယူဘက်ခန္ဓာယုတ်တရားကြီးဖြစ်ခြင်းရဲ့အတိတ်အကြောင်းကတော့အဝိဇ္ဇာတဏ္ဍာကံတဲ့ပိစုပန်အကြောင်းကဘယ်သူပါလိမ့်အာဟာရဒါကြောင့်ယောဂီတို့ဟောဒီအကြောင်း၄ပါးအကြောင်းယူဘက်ခန္ဓာကြီးလာဖြစ်တယ်ဟုတ်လားဘယ်သူမှဖန်တီးပေးတာမဟုတ်ဒါကြောင့်ယူဘက်ခန္ဓာကြီးဘယ်သူကြောင့်ဖြစ်တယ်လဲဆိုရင်အတိတ်အကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ်တယ်အတိတ်အကြောင်းကတော့ဘာတွေတို့အဝိဇ္ဇာတဏ္ဍာကံပိစုပန်အကြောင်းကတော့ဒီယောဂိညာရဟာယူဘခန္ဓာဖြစ်ခြင်းရဲ့ဟုတ်လားအကြောင်း၃ပါးပြီးမသွားဘူးလားအကြောင်း၂ပါးပေါ့နော်အတိတ်ကြောင်းက၃ပါးပြီးဆိုပါကြောင်း၁ပါးနောက်ယောဂီတို့အောက်ကဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာ၃ပါးကယောဂီတို့ပြီးဆိုပါအကြောင်းချင်းတွေ့ရဖတ်တာလို့ရေးမထားဘူးလားဒါကြောင့်ဦးတို့သူတို့၃ပါးကြတော့တွဲပြီးတော့ဆိုရအောင်နော်ကဲဆိုကြဝေဒနာခန္ဓာဘာကြောင့်ဖြစ်သင်ညက်ခန္ဓာဘာကြောင့်ဖြစ်သင်္ခါရခန္ဓာဘာကြောင့်ဖြစ်အတေအကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ်အတေအကြောင်းကဘသူတွေလဲအဝိဇ္ဇာတဏ္ဍာကံပိစုပန်အကြောင်းကဘသူတွေလဲသတ္တာဟောယောဂီတို့အဲ့ဒီခန္ဓာစတိတ်ခန္ဓာ၃ပါးကြတော့အတိတ်အကြောင်းကဘသူကြောင့်တော့အဝိဇ္ဇာတဏ္ဍာကံပိစုပန်အကြောင်းကသတ္တာဟုတ်လားယောဂီတို့အဲ့ဒါယောဂီတို့ပြီးတော့အကျေသွားမယ်နော်ပြီးတော့ယောဂီတို့အဲ့ဒီကောင်ကနည်းနည်းအကျေချက်မှဆိုတော့အောက်ဆုံးကောင်နည်းနည်းသွားကြရအောင်ဒီမှာအဲ့ဒီဟာအကျေပြန်ချက်နေပေါ့ကံယောဂီများကြီးဟောတာအချင်းကသိသွားပြီနော်မနေ့ပြန်လာမှကျန်တာသိအောင်ဟုတ်လားဒါကြောင့်ယောဂီများအားလုံးတို့ဒီဟောဒီလူဘဝခန္ဓာ၅ပါးကြီးကိုဘယ်သူကမှဖန်တီးတာမဟုတ်အဝိဇ္ဇာတဏ္ဍာကံဆိုတဲ့အကြောင်းတရားကဖန်တီးတာဟူ၍ဉာဏ်မှတက်ဝင်ထင်ကြပြီးတော့မဲ့ဘိုးဘိုးရအောင်အားထုတ်တဲ့သူတော်ကောင်းကြီးများမဟုတ်ချမသွေဖြစ်ကြပါစေကုန်တည်းကဲအမြပေးကြရအောင်ဣဒံမိပုံညံအာတောခယံဝဟံဟောတုဣဒံမိပုံညံနိဗ္ဗာနတယသေစေယောဟောတုဣမံပုညပါကံတဗ္ဗတတ္တနံပါစေမာယနေ့တိုင်အောင်ပြုလို့ရသောအာထုရသောဒါနသီလဘာဝနာကုသိုလ်ကောင်းမှုအဖို့ပါကရသမြကို31ပုံကျင်လေကြကုန်သောဒုက္ခိတဒုက္ခိတသတ္တဝါပေါင်းတို့အားအမြအမြာဒေဝေငှပါကုန်၏အမြရာကြ၍ကျမ်းမာကြသည်ချမ်းသာကြသည်ဖြစ်ပါစေတည်းအာလုံးကြကြအမြအမြအမြအမြယူတော်မူကြပါကုန်တော်သာဓုသာဓုသာအာလုံးကြကြတမျာအမျာအမျာအမျာအယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြကြတမျာအမျာအမျာအမျာအယူတော်မူကြပါကုန်လောသာသာဓုသာဓုယောဂီများအားလုံးယနေ့မှာစာရေးပြန်ကြောင်းကြဆင်းရင်ပြီး၍ ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြည့်ဝကြပါစေ။